နိုင်ငံတကာနိုင်ငံမှာကျောင်းဦးကြီးရဲ့လိင်မှုဆိုင်ရာစောက်ကားမှုခံရတယ်လို့တန်ကြားခဲ့တဲ့ဆယ်ကျော်သက်ကျောင်းသူလေးကိုမိရှုတက်ဖို့ကြိုးစားမှုမှာပါဝင်နေသူ16ဦးကိုဘင်္ဂလားဒေ့ရှ်ရဲတွေကဗုဒ္ဓဘူးနေမှာတရားဆက်ဆိုလိုက်ပါတယ်။ကျောင်းဦးစီရတ်အူဒ်ဒူလာရဲ့လောက်ရောက်ကိုတန်ကြားခဲ့ပြီးရက်ပိုင်းပြင်မှာပဲအသက်19နှစ်ရွယ်နုစရတ်ဂျဟန်ရာဖီကိုသူတက်ရောက်နေတဲ့အစ္စလာမ်ကျောင်းခေါင်းမိုးပေါ်မှာဓာတ်ဆီလောင်းမိရှုတက်ဖြစ်ဖို့အတွက်ဧဘရလ6ရက်နေ့ကကြိုးစားခဲ့ကြတာဖြစ်ပါတယ်။တန်ကြားချက်ရဲ့ရဲကဖမ်းဆီးရခံရတဲ့ဒေါ်လာကထောင်ထဲကနေရာဖီကိုတပ်ပစ်ဖို့အတွက်ညွှန်ကြားခဲ့တာဖြစ်ကြောင်းရဲကပြောပါတယ်။တိုက်ခိုက်သူတွေကရာဖီကိုကျောင်းခေါင်းပေါ်ဖျားယောင်းခေါ်ဆောင်သွားပြီးသူ့တန်ကြားချက်ပြန်ပယ်ဖြတ်ပေးဖို့ပြောပေမဲ့သူကငြင်းဆန်ခဲ့တဲ့နောက်သူ့ကိုမီးတင်ရှုတ်ခဲ့တာဖြစ်ပါတယ်။ရာဖီကမီးရှုတ်ခံရပြီးရဲတိတ်မကြခင်မှာပဲတိတ်ဆုံးခဲ့ရတာပါ။တိုက်ခိုက်မှုမှာပါဝင်တယ်လို့အဆွတ်ဆွဲခံရသူတွေကလူတက်မှုကိုကိုကူကိုတတ်တူမှုပုံစံဖြစ်အောင်လှုပ်ဆောင်ခဲ့ပေမဲ့ရာဖီကသူတည်ဆုံးသွားတဲ့ဧပြီလ6ရက်မတိုင်ခင်မှာအဖြစ်မှန်ကိုပြောကြားနိုင်ခဲ့တာပါရာဖီရဲ့တည်ဆုံးမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဟွန်းဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးလိင်မှုဆိုင်ရာစောက်ကားမှုတွေကိုအရေးယူဖို့တောင်းဆိုမှုတွေတိုးမြင့်လာခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစင်နာကလည်းဒီမှုမှာပါဝင်ပတ်သက်သူမှန်တယ်မြတ်ထိုက်တဲ့နဲ့ပြစ်ဒဏ်ပေးမယ်လို့ကြေညာပေးခဲ့တာပါ